ကညာနိုင်ငံရဲ့တရားရေးစနစ်မှာပြဿနာတွေရှိနေတာကြောင့်ဒါကိုပြုပြင်ရလိမ့်မယ်လို့ကညာတမနာဦးဟုကညာတကစနေနေ့ကပြောလိုက်ပါတယ်ရွေးကောက်ပွဲမှာကညာတအနိုင်ရခဲ့တာကိုပယ်ဖျက်ကြောင်းတရားရုံးချုပ်ကကြေညာလိုက်ပြီးဒါနဲ့ရပောင်း60အတွင်းရွေးကောက်ပွဲအစ်စ်တစ်ခုလုပ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ထွက်လာပြီးနောက်တနေ့မှာပဲသူကအဲ့ဒီလိုပြောလိုက်တာပါတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဒီဆုံးဖြတ်ချက်ကိုသူ့အနေနဲ့လေးစားလိုက်နာသွားမှာဖြစ်တယ်လို့ပြောပါတယ်တရားရေးစနစ်ကိုထိန်းချုပ်ထားလို့ရှိတဲ့အာဖရိကတိုက်မှာဒီဆုံးဖြတ်ချက်ဟာမကြုံစဘူးတဲ့လုပ်ရဖြစ်တယ်လို့အာဏာရထားတဲ့ပုဂ္ဂိုလ်တယောက်ကရွေးကောက်ပွဲအနိုင်ရတာကိုဆန့်ကျင်ပြီးတရားရုံးကဆုံးဖြတ်လိုက်တာဟာလေအာဖရိကတိုက်မှာဒါပထမဆုံးကြိမ်ဖြစ်ပါတယ်သမားရဲ့အခုနောက်ဆုံးမှတ်ချက်စကားဟာတရားရေးစနစ်နဲ့ပတ်သက်လို့တောက်တာနေကပွင့်လင်းစွာဝေခံခဲ့ပြီးနောက်ဒုတိယအကြိမ်ထပ်မံပြောဆိုတာဖြစ်ပါတယ်။တရားရုံးချုပ်ဟာပြည်ရဲ့ဆန္ဒကိုလစ်လျူရှုနေပြီးတရားသူကြီးချုပ်နဲ့အပေါင်းပါတွေဟာလူညစ်တယ်လို့နိုင်ရိုဘီမြို့တော်မှာတောက်တာနေကလုပ်တဲ့လူမှုစည်းဝေးပွဲမှာသမရကန်ညာတာကဆွဆွဲပြောဆိုလိုက်ပါတယ်။